ဒီမဟာတန်တိတုခဗုဒ္ဓသာသနာပြုကျောင်းတိုက်ကိစ္စကိုကိုင်းတွဲဖြည့်ရှင်းပုံနဲ့ပတ်သက်ပြီးတော့မြန်မာအစိုးရပြန်ကြားရေးဒုတိယဝန်ကြီးဦးရဲထွတ်ကိုမတ်အင်ချင်နိုင်ကဆက်သွယ်မေးမြန်းတဲ့အခါမှာဦးရဲထွတ်ကအခုလိုစပြီးတော့ပြောပါရရှင်
။ဒီမဟုတ်ပြီကျွန်တော်တို့စီမှာပိုးလုံးတဲ့ကိုကဒီဗုဒ္ဓဘာသာသာသနာမှာရှိတဲ့ဒီဘုန်းတော်ကြီးကျောင်းများရဲ့ပိုင်ဆိုင်မှုတို့ကျောင်းထိုင်ကိစ္စတို့အငင်းပေါ်တဲ့အခါမှာတန်ခါမဟာနာကဖွဲ့ရပဲဝီနီးတွေကိုတော့ရှိတဲ့ဓမ္မတတ်တွေနောက်ပြီးကျွန်တော်တို့လက်ရှိရှိနေတဲ့တန်ခါဖွဲ့စည်းပုံနဲ့တန်ခါစီးမြင်နေတဲ့ပဲအညီတို့ကဖြည့်ရှင်းပါတယ်အဲ့ဒါတို့ရဲ့တန်ခါမဟာနာကဖွဲ့နောက်ဆုံး48ပါးစုံညီပေါ့နော်အဲ့ဒီစီဝေးရဲ့ဆုံးဖြတ်ချက်ကအတီးပါပဲအဲ့တော့မဟာတန်တိတုခကျောင်းတော်ကြီးတွေမကဘူးမြန်မာတနိုင်ငံလုံးမှာဖြစ်တဲ့ဘုန်းကြီးတော်ကြီးကျောင်းများနဲ့ပတ်သက်တဲ့အငင်းပွားမှုတွေဝိရိယခုံကိစ္စတွေအားလုံးကအဲ့ဒီဖွဲ့စည်းရပဲဖြည့်ရှင်းပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းကတော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်တို့ကပြင်မာတို့လိုလို့ပါဘယ်သူကပိုင်နေမှာလဲလို့ကျွန်တော်ကဝင်ပြောလို့မရပါဘူ
းဂျူလာ10ရက်နေ့ညပေါ့နော်ចောင်းကိုအကျန်းဖက်ဝင်ရောက်စီးနေတယ်ပေါ့နော်အဲ့လိုဖြစ်ပြက်နေပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ခြင်းမလဲရှင
်အကျန်းဖက်တယ်ဆိုတဲ့စကားကိုကျွန်တော်လုံးဝလက်မခံပါဘူးအဲ့ဒီညကဖြစ်စဉ်ဒီဓမ္မဇက်ကပြောတဲ့ကိစ္စကိုဟလာအုပ်ချုပ်ရေးအာဏာပိုင်တွေကအကောင့်တွေပေါ်ပြီးတယ်အကောင့်တွေပေါ်တဲ့ခါမှာရဲတပ်ဖွဲ့ဝင်တွေကတဖက်ချင်းဘွားမှာဆိုလို့အပြင်ကနေဝင်းရံပေးတာလို့ရင်အထဲကိုတန်ခါမဟာနာကဖွဲ့ရတာဝန်ရှိတဲ့ဆရာတော်တွေနဲ့သာသနာရေးဦးစီးဌာနကဆရာတော်တွေတာဝန်ရှိသူတွေကဝင်ရောက်ပြီးတော့မှတန်ခါတော်တွေကိုပိတ်ထုတ်သွားတာပါအကျန်းဖက်ဆိုတဲ့စကလုံးနဲ့ဆိုတဲ့စကလုံးရည်ညွှန်းလောက်အောင်မှတ်တဲ့ချက်တော်မှကွဲတဲ့ဖြစ်စဉ်မရှိပါဘူးဗျာ
နောက်တစ်ချက်ကကြတော့အခုဒီကျောင်းတိုင်းမှာခိတခနာတဲခုနေရဲ့အာဂန်တုဒီတန်ဃာတော်ကြီးပေါ့နော်ဒီလန်ဒန်ကဥစဉ်နေအပါဝင်ဒီတန်ဃာ၅ပါးကိုလူဝစ်လဲပြီးထိမ့်သိမ်းထားတယ်ဆိုတော့အဲ့ဒီကိစ္စအပိုင်းမှာရောအခုဘယ်လိုအခြေအနေရှိပါလဲရှင
်အဲ့ဒါတော့ဗျာကျွန်တော်တို့ဒီကပြောရဲဟိုဘက်ကတန်ဃာနာကဖွဲ့ဘက်ကနေပြီးတော့မှသူတို့တိုင်ကြားပြီးတော့အမှုဖွင့်တာရှိတယ်အဲ့တော့အဲ့ဒီဖွင့်မတဲ့ခါမှာအဲ့ဒီသက်ဆိုင်ရာပုံမှန်နဲ့အရာလုံရမဲ့လုံထုံးလုံးနေတိုင်းကျွန်တော်တို့ကလဲဆဲလုံထားတာပေါ့နော်ထိမ့်သိမ်းထားတယ်အဲ့မဲ့အဲ့ဒါဒီအလုံးကခုနလိုဥပဒေနဲ့ညီပြန်လဲခြေပါတို့ရှင်းနေတာဆိုတော့တရားဝင်ကိစ္စတွေပေါအောင်ပါပါဒါမှမဟုတ်ကျွန်တော်တို့ကအမှုဖြစ်စဉ်နဲ့ပတ်သက်လို့တော့ကျွန်တော်ဘာမှကျွန်တော်တို့ဝင်ပြီးတော့လောဆယ်မှတ်ချက်မပေးနိုင်သေးပါဘူ
းပြည်နယ်ဆရာတော်ဘက်ကမီဒီယာတွေကနေတစင်တမရအုပ်ပေါ့လေပန်ချားထားတဲ့အချက်ပေါ့လေဒီကိစ္စမှာသက်ဆိုင်ရာဘက်ကဝင်ပြီးဖြေရှင်းပေးဖို့ဆိုတော့ပန်ချားချက်ပေါ်မှာရောဘယ်လိုသဘောထားရှိလဲရှင
်ဟုတ်ပြီကျွန်တော်ကဒီဗုဒ္ဓဘာသာနဲ့မဟုတ်ဘူးကျွန်내ကျွန်တော်ဘာသာကြီးတွေပေါ့နော်ခရစ်စတန်တို့အစ္စလမ်ဘာသာတို့ဟိန္ဒူဘာသာတို့မှာလည်းသူတို့ရဲ့ဘာသာရေးဆိုင်ရာအဆောက်အဦနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ခုနပြောသလိုပဲသူတို့ရဲ့သက်ဆိုင်ရာဘာသာရဲ့အမြင့်ဆုံးဘာသာရေးအဖွဲ့အစည်းတွေအရပဲဆုံးဖြတ်ချတာပါအဲတချို့ဘာသာကြီးကြောင့်လည်းအဲ့လိုဆုံးဖြတ်တယ်လည်းမကျေနပ်တဲ့အခါမှာတော့တရားမကြောင်းရသွားကြတာပြုတာတော့ရှိတာပေါ့နော်ဒါပေမဲ့ရေဘူအားဖြင့်တော့အဲ့ဒါတွေကအုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့အစည်းတွေကဝင်ပြောလို့မရှိပါဘူးသူဘာသာရေးဆုံးဖြတ်တိုင်းလုပ်တယ်ဘာသာရေးရဲ့အစီအမြင့်ဆုံးအဖွဲ့ရဆုံးဖြတ်ချက်ကိုအကောင့်တွေပေါ်လို့လိုအပ်တဲ့အခါမှာလာပြီးတော့အကူအညီတောင်းရင်ကျွန်တော်အဲဒီဆုံးဖြတ်ချက်တိုင်းဖြစ်အောင်လို့တက်ဆိုင်ရာဒေတာအာဏာပိုင်တွေကလှုံ့ထုံလုံနေတဲ့အညီကူညီဆောင်ရွက်ပေးတယ်ဒီလိုမျိုးနဲ့ပဲဟိုလိုနဲ့သွားခဲ့ကြတာဖြစ်ပါတယ်အဲ့တော့တာခဏနာကဆုံးဖြတ်ချက်ကိုမလိုက်တော့ဘူးဆိုလို့ရှိရင်တို့ကလောလောဆယ်ယာယီအဖြစ်ချိတ်ပိတ်ထားလိုက်တာပါ